ရုရှားနဲ့စစ်ကိုဆုံးသတ်ဖို့ယူကရိန်းလုံခြုံရေးအတွက်အနောက်နိုင်ငံတပ်တွေတိုင်းပြည်မှာချထားနိုင်အောင်ဖွင့်ထားပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္လာနေ့ကပြောလိုက်ပါတယ်ဒီလိုချထားတာဟာမြောက်အတ္တတိတ်စီးရဲမာမိတ်အဖွဲ့နေတိုးကိုယူကရိန်းဝင်နိုင်ဖို့အစစ်တစင်ဖြစ်လိမ့်မယ်လို့ဇယ်လန်စကီက Telegram လူမှုစာမျက်နှာမှာရေးပါတယ်အဲဒီလိုမချထားမီမှာဥရောပသမ္မတနဲ့နေတိုးကိုယူကရိန်းဝင်ခွင့်ရမယ်အချိန်ရှင်းရှင်းလင်းလင်းနားလည်မှုရှိရပါမယ်လို့လည်းဇယ်လန်စကီကဆိုပါတယ်သမ္မတဇယ်လန်စကီဟာအမေရိကန်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ပါရီမှာစနေနေ့ကတွေ့ဆုံခဲ့ပါလေ။ဒါပေမဲ့ယူကရိန်းတို့တို့ဝင်ဝင်ရရေးအတွက်တာဝန်ကုန်ဆုံးတော့မဲ့သမ္မတဂျိုးဘိုင်ဒန်ကိုချဉ်းကပ်မယ်လို့ဇယ်လန်စကီကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထရမ့်မှာဆုံးဖြတ်ပိုင်းတဲ့ဥပဒေအခွင့်အရေးမရှိသေးလို့ဖြစ်ပါတယ်လို့သူကအကြောင်းပြပါတယ်။ဇယ်လန်စကီကအပြစ်ရစဲရေးကိုလိုလားကြောင်းညီညာရေးရရှိလိုကြောင်းဒါပေမဲ့အသေးစိတ်ကိုတော့သူတို့မပြောခဲ့ကြတဲ့အကြောင်းထရမ့်ကတဲ့ငွေတွေနေထုတ် New York Post သတင်းစာကိုပြောကြပါတယ်။ဗိုလ်ဒီရဲ့တပ်တွေကယူကရိန်းမှာအကြီးအကျယ်ဆုံးရှုံးနေတယ်လို့လည်း Trump ကဆိုပါတယ်။စစ်ကိုဘလို့ဆုံးသက်ရမလဲဆိုတဲ့သဘောကိုသူစဉ်းစားနေတဲ့အကြောင်းလဲ Trump ကပြောပါတယ်။